ောင်သူလက်သမားတွေကိုကာကွယ်ပေးနိုင်တဲ့ဥပဒေတရားပြဋ္ဌာန်းနိုင်ဖို့ဒီကနေ့လွှတ်တော်မှာလွှတ်တော်ဥက္ကဋ္ဌသူရဥွှေမန်းအပါအဝင်ဒေါအောင်ဆန်းစုကြည်နဲ့မြန်မာနိုင်ငံစံစဘာအသင်းချုပ်ကတာဝန်ရှိသူတွေပါတက်ရောက်ဆွေးနွေးခဲ့ကြပါတယ်။လက်သမားတွေကိုအခွင့်အရေးပေးနိုင်ဖို့ဥပဒေရေးဆွဲမှာဖြစ်တဲ့အတွက်လက်သမားတွေနဲ့လက်သမားအရေးအဓိကထားဆောင်ရွက်နေတဲ့အဖွဲ့အစည်းတွေပါဝင်သင့်တယ်လို့လည်းတောင်သူလက်သမားနဲ့စိုက်ပျိုးရေးအလုပ်သမားများအဖွဲ့ချုပ်ရဲ့ခေါင်းဆောင်ပိုင်းကပြောပါတယ်။ဒီသတင်းအပြည့်စုံကိုတော့စက်တွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုအောင်ရဲမောင်မောင်ကပြောပြပေးမှာပါရှင်
။ဟုတ်ကဲ့ပါ။လယ်သမားတွေရဲ့လက်ရှိလေယာဉ်ကဏ္ဍမှာကြုံတွေ့နေရတဲ့ကြွေးမိအခက်အခဲတွေကိုပြည်လည်ဖို့နဲ့ရှေ့လာမယ့်လေယာဉ်ကဏ္ဍဖွံ့ဖြိုးရေးလုပ်ငန်းတွေမှာအဓိကဆောင်ရွက်ကြမယ့်လယ်သမားတွေရဲ့ဘဝအမှန်ကန်ချက်တွေအတွက်ပါအထောက်အကူပြုတဲ့ဥပဒေတရရေးဆွဲနိုင်မှုကိုလွှတ်တော်အတွင်းမှာဆွေးနွေးခဲ့ကြတာဖြစ်တယ်လို့မြန်မာနိုင်ငံစံစဘာလုပ်ငန်းရှင်များအသင်းချုပ်ဥက္ကဋ္ဌဦးချစ်ခိုင်ကပြောပါတယ်။ဒါ
တော့တောင်သူလယ်သမားတွေကိုကာကွယ်ရေးဥပဒေရေးဆွဲဖို့အတွက်ခေါ်ယူဆွေးနွေးအကြံပြုချက်တွေတောင်းလာရဲ့ခေါ်ယူတင်ပြချက်တွေကိုပြီးတော့ဗနာမနားထောင်တော့န
ော်လက်ရှိပြည်တွင်းမှာရှိတဲ့လယ်သမားအများစုဟာအစိုးရစီကချေးယူထားတဲ့ငွေကြေးတွေကိုပြန်မဆက်နိုင်တာကြောင့်ချင်းငွေအသစ်ထက်မရနိုင်တာတွေကိုပါကြုံတွေ့နေရတဲ့အတွက်အစိုးရအနေနဲ့လယ်သမားတွေရဲ့ကျွေးမီတွေကိုနိုင်ငံတော်ကကူဆက်ပေးတာမျိုးတွေလုပ်တင်တယ်လို့ဒီကနေ့ပွဲမှာအဓိကဆွေးနွေးခဲ့တဲ့အကြောင်းဦးချစ်ခိုင်ကပြောပါတယ်
ဒီတော့အခုနကလေယာကနရဲ့ကျွေးမီကိစ္စတွေကိုကျွေးလျှော့ဖြစ်တဲ့နည်းအရမ်းအကျွေးကိုဆိုင်းငံ့ပြီးတော့အကျွေးကိုကာလကိုနည်းနည်းလေးရှင်းဆန့်ပေးဖို့နော်အတိုးရဆိုင်းကာလဆန့်ပေးဖို့ကိစ္စဒီနှစ်ခု option နှစ်ခုကိုဆွေးနွေးနေတာ
အခုလိုတောင်းလှန်သမားတွေဟာကျွေးမီပြဿနာတွေကိုအဓိကရင်ဆိုင်နေရတယ်လို့ရာသီဥတုကြောင့်တိနံပျက်စီးတာတွေကိုလည်းမြန်မာပြည်ရဲရဲကတောင်သူလယ်သမားတွေရင်ဆိုင်နေရတာလည်းဖြစ်ပါတယ်။ဒါကြောင့်ရှေ့လာမယ့်လွှတ်တော်မှာလယ်သမားတွေရင်ဆိုင်နေရတဲ့အခက်အခဲတွေကိုပြည်လည်နိုင်မှုအတွက်အကူအညီပေးနိုင်တဲ့ဥပဒေတစ်ခုရေးဆွဲပြဋ္ဌာန်းနိုင်မှုလွှတ်တော်ကဆောင်ရွက်မှာဖြစ်တယ်လို့ပြည်သူ့တော်ဥက္ကဋ္ဌသူရဥွှေမန်းကပြောဆိုဆွေးနွေးခဲ့တယ်လို့ပြည်သူ့တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဒေါအောင်ဆန်းစုကြည်ကလည်းလယ်သမားပြည်ထနာကိုမူဝါဒတရားထားပြီးဖြေရှင်းမှုနဲ့လယ်သမားတွေစည်ရဲမှုလျှော့ချနိုင်ရေးအတွက်ကိုအဓိကထားဆွေးနွေးခဲ့တယ်လို့ဦးချစ်ခိုင်ကပြောပါတယ်။
ဒေါ်ဆန်းစုကြည်ကတော့ဒီလေယာကဏ္ဍနဲ့ပတ်သက်တဲ့မူဝါဒပိုင်းဆိုင်ရာညွှန်ပါတယ်ဒီလေသမားတွေရဲ့ကျေးမီကိစ္စမျိုးလေသမားတွေရဲ့စိုက်တဲ့မျိုးကိစ္စတွေနောက်ကကျေးလက်လေသမားတွေရဲ့ဆင်းရဲမှုချော့ချာရေးကိစ္စတွေနောက်ကနံပါတ်ဆက်တွေနဲ့ရှားသူကိစ္စတွေပြောပါတယ်ဒေါက်ရိုက်ရလည်းဒီကိစ္စတွေဥပဒေတွေကိုအများဆုံးရေတို့အဲ့ဒါရေတို့လုံးဝမဲ့လုပ်ငန်းနဲ့ရေရှည်လုံးဝမဲ့လုပ်ငန်းတွေဥပဒေပေါ်ပေါက်လာရေးအတွက်ကို
လယ်သမားတွေရဲ့ကျွေးမီပြဿနာနဲ့တီးနံတွေအထွတ်တို့အောင်ဘလို့ဆောင်ရွက်တဲ့တယ်ဆိုတာတွေကိုဆွေးနွေးခဲ့တယ်လို့အရင်စေအစိုးရလက်ထက်ကလယ်မြေတွေကိုတိမ့်တာကြောင့်လယ်သမားတွေလယ်ယာဉ်မြေဆုံးရှုံးမှုတွေရှိခဲ့ပါတယ်။နောက်မှလယ်ယာဉ်မြေမှတ်ပုံတင်တွေခိုင်ခိုင်မာမာရှိရေးဖြစ်လာဖို့အတွက်ကိုလည်းဒီဥပဒေကြမ်းမှာထည့်သွင်းဖို့ဆွေးနွေးခဲ့တယ်လို့လည်းဦးချစ်ခိုင်ကပြောပါတယ်။ဒီကနေ့နေပြည်တော်မှာလှုပ်ခဲ့တဲ့ပွဲမှာလယ်သမားအရေးနဲ့လယ်ယာဉ်မြေအရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေပါဝင်ခြင်းမရှိခဲ့ပါဘူး။လယ်သမားခွင့်ရင်းနဲ့ပတ်သက်ပြီးတော့ဆွေးနွေးတဲ့ပွဲမှာလယ်သမားရေးလက်တွေ့ဆောင်ရွက်တဲ့အဖွဲ့တွေပါဝင်သင့်တယ်လို့လည်းတောင်သူလယ်သမားများနဲ့စိုက်ပျိုးရေးလုပ်သမားများအဖွဲ့ချုပ် AFFM ဥက္ကဋ္ဌဦးတန်းစွေကပြောပါတယ်
။အဲဒီသူတို့လွတ်တော်တွေမှာဆွေးနွေးတာကတော့တပိုင်းပေါ့ဗျ။တကယ်လည်းဟိုအောက်ခြေမှာဖြစ်နေတာတွေကတခြားကြီးပဲ။ကျွန်တော်တို့ခံစားနေရတာတွေအများကြီးပဲ။ဟိုနိုင်ငံတော်ကမူဝါဒတွေမျိုးမျိုးပြောင်းလဲတော့လည်းပဲအောက်ခြေမှာလုံးဝမပြောင်းလဲဘူး။အဲဒီအတွက်ကျွန်တော်က
လယ်သမားချင်းဝင်နဲ့ပတ်သက်ပြီးတော့အချိန်ကာလကြာရှည်ချင်းဝင်တရက်ချထားပေးဖို့ဥရီမှာထည့်သွင်းတဲ့လို့လည်းလယ်သမားရေးဆောင်ရွက်ပြီးတော့ကိုယ်တိုင်လည်းလယ်သမားတူဖြစ်တဲ့မတ်စုမာကအခုလိုပြောပါဗျ။ဟုတ်လည
်းဒီလိုမှတည်တဲ့အကျွေးသူတို့တွေဒီကံဘိုးပဲလယ်သမားတွေဘက်ကိုကြီးရှုထောက်စမယ်ဆိုလို့ရှိရင်အကျွေးတွေကိုလည်းကျမထင်တယ်ကျမတို့ကိုယ်တော်မှပဲနိုင်ငံတကာကတိုင်းပြည်ကိုရှော့ပေးနေတယ်ဆိုရင်ကျမတို့ရဲ့တိုင်းပြည်မှာရှိနေတဲ့လယ်သမားတွေကိုလည်းတိုင်းပြည်ကပြန်ပြီးရှော့ပေးတယ်လို့ကျမတို့ထင်နေကြတယ်ကလာတို့ကလာရှင်တယ်ဆိုကျမထင်တယ်ပေါ့နော်ကလာတို့ကြီးရဆိုရင်တော့စိတ်ပြီးအဆင်မပြေတော့ဘူးဖြစ်နိုင်တာဖြစ်နိုင်ကြည်အများဆုံးကတော့ဖြစ်တင်တာပေါ့နော်ဖြစ်နိုင်ကြည်တဲ့ဖြစ်တင်တာကတော့ကလာရှင်ကြီးပေးမယ်ဆိုရင်အတူတူသက်သာစွာနဲ့ကလာရှင်ကြီးပေးမယ်ဆိုရင်ကျမတို့လယ်သမားတွေအသက်ရှင်ချမှုနည်းလည်းအများကြီးရှိတယ်လို့ကျမထင်ပါတယ်ရှင
်နိုင်ငံတော်သမ္မတဦးသိန်းစိန်ကလည်းလက်ရှိလေယာဉ်ကဏ္ဍဖွံ့ဖြိုးဖို့အတွက်ပြည်ပကချင်းငွေတွေရအောင်ဆောင်ရွက်ပြီးတော့လယ်သမားတွေအတွက်ချင်းငွေချေးပေးနိုင်မှုဆောင်ရွက်ပေးမယ်လို့လည်းမတ်လ31ရက်မနေ့ကပြည်သူကိုပြောခဲ့တဲ့အသံလွှင့်မိန့်ခွန်းမှာပြောခဲ့ပါသေးတယ်ခင်ဗျာ